စစ်ကောင်စစ်တပ်တွေဝင်ရောက်တပ်ဆွဲထားတဲ့စကိုင်းတန်ကမ်ဘလူမြို့နယ်ကကျေးရွာတွေမှာတပ်ဖြတ်မိရှုခံထားရတဲ့အလောင်း၅လောင်းတွေ့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မလ24ရက်နေ့မှာရွာသစ်ကျေးရွာကိုဝင်ရောက်တပ်ဆွဲပြီး26ရက်နေ့ကပြန်ထွက်သွားချိန်မှာလည်း30ကျော်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တွေကပြောပါတယ်။စစ်တပ်တွေစီးရဲလှုပ်ရှားမှုကြောင့်ကမ်ဘလူမြို့နယ်ကရွာပေါင်းစေရွာတဲ့မနေ့ကရွာသားတွေဘေးလွတ်ရာရှောင်တိတ်နေကြရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆွမုံကပြောပြပေးပါမယ်ခင်ဗျာ
စကိုင်းတိုင်းတွေကမျိုးနယ်တချို့ကိုနယ်မြေရှင်းလင်းနေတဲ့စစ်ကောင်စီတပ်တွေဟာကမ်ဘလူမျိုးနယ်ထဲမှာလည်းတရွာဝင်တရွာထွက်နယ်မြေရှင်းလင်းမှုတွေလုပ်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်မတ်လ24ရက်နေ့တုန်းကကမ်ဘလူမျိုးနယ်ကရသစ်ရွာတွေကိုအင်အားမြောက်များနဲ့စစ်ကောင်စီတပ်တွေမနေ့တနားရီလောက်ဝိုင်းထားခဲ့ပြီးတော့မနက်၄နာရီဝင်းကျင်ချိန်လောက်မှာတော့လက်နက်ကြီးတွေနဲ့ပစ်ပြီးတနက်တွေပစ်ဖောက်ရွာတဲကိုဝင်လာတာကြောင့်ရွာသားတွေထွက်ပြေးခဲ့ကြရပါတယ်။ဒါပေမဲ့ရွာသားတချို့ဖမ်းဆီးခံခဲ့ရပြီးနှိပ်စက်တက်ဖြက်မီးရှို့ခံခဲ့ရတယ်လို့ရွာသားတွေကပြောပါတယ်။စစ်သားတွေရွာတွေကပြန်ထွက်သွားတဲ့အချိန်မှာတော့မီးရှို့ခံထားရတဲ့အလောင်း၅လောင်းတွေ့တယ်လို့ရသစ်ရွာသားတယောက်ကအခုလိုပြောပြပါဗျ။ခါခေါ်ပြီးတော့
အဲ့ဒီနေရာဒါနဲ့ပြီးတဲ့ကလေးတွေပေါင်းနေဆွဲပြီးတော့လိန်နေပြီးတဲ့ကလေးတွေအဲ့ဒီကလေး၅ယောက်ကိုကြတော့သူတို့ကပြန်နောက်ကိုလက်ပြန်ကြိုးတုံးနဲ့ပြန်ခေါ်သွားပြီးတော့နောက်ရွာအဆက်မှာပြအိမ်နောက်ဖက်မှာသူတို့မီးရှို့တက်ထားတယ်ကြ15ယောက်ကတော့သူတို့ကတက်ကိုသူတို့တက်ကိုထားခေါ်သွားတယ်ကြ15ယောက်ကတော့ရောင်း20ယောက်ကိုကြတော့ကျွန်တော်တို့ဒီဘက်ကကျွန်တော်တို့ရွာတွေရဲ့ဟိုခလန်းလန်းလေးရွာမှာရွာတွေတစ်ခါကျွန်တော်တို့ရွာတွေလိုပဲသူတို့အဖက်ပြိုးတဲ့တစ်ခါဝင်မလို့ဆိုပြအဖက်ကိုခေါ်သွားတယ်ကသူတို့လက်နက်ပစ္စည်းတွေအကုန်တက်တာတွေထမ်းဖို့ရဆိုပြီးတော့ခေါ်သွားတယ်က
အခုလိုစစ်သားတွေဝင်ရောက်နေမြေရှင်းလင်းတဲ့ကျေးရွာတွေမှာဒေသခံတွေတပ်ဖြတ်ခံရတာမျိုးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးဒါပေမဲ့ဒလန်လို့ဆွဆွဲခံရပြီးတပ်ဖြတ်ခံရသူတွေပြူစောတိအဖွဲ့တွေဆိုပြီးတပ်ဖြတ်ခံရသူတွေအကြောင်းကိုတော့ပုံမှန်သတင်းထုတ်ပြန်လေးရှိပါတယ်ပြူစောတိအဖွဲ့တွေကိုလက်နက်တပ်ဆင်ပေးထားတာမရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောထားပေမဲ့သခိုင်းတိုင်းနဲ့မကွေးတိုင်းတွင်းကကျေးရွာတချို့မှာတော့ပြည်သူစစ်သည်ဘောနဲ့ပြူစောတိတပ်ဖွဲ့တွေကိုစစ်တပ်ကလိုက်လံဖွဲ့စည်းနေတယ်လို့သိရပါတယ်ကမ်ဘလူမျိုးနယ်တွေကရသစ်ရွာမှာနှစ်ရက်ကျော်တက်ဆွဲခဲ့တဲ့စစ်ကောင်စီတပ်တွေဟာမတ်လ26ရက်နေ့မှာပြန်ထွက်သွားတဲ့အချိန်မှာတော့ရသစ်ရွာသားစုစုပေါင်း30ကျော်ဖမ်းဆီးခံခဲ့ရပါတယ်စစ်သားတွေရွာထဲဝင်လာချိန်ကနေစလို့ဒီကနေ့ထိဖမ်းဆီးခံထားရတာ4ရက်ကျော်လာပြီဖြစ်တာကြောင့်စိုးရိမ်စိတ်ပူနေကြတယ်လို့ဖမ်းဆီးခံထားရသူတဦးရဲ့မိခင်ကအခုလိုပြောပါတယ
်ဒီမှာရတာလေးပါသွားတာပါအဲ့ဒါအခုအထိဇင်ဘတ်ထဲမှာအလုံးတောင်မှမကြသေးဘူးပြန်မရောက်လာသေးပါဘူးသူတို့ကတိုင်းကသူပြီးတော့ခေါ်သွားတာကျွာအရောက်သိလောက်ရှိပါတယ
်မတ်လ24ရက်နေ့ကစစ်တပ်တွေကမနက်အာယုံတက်တဲ့အချိန်မှာရာထဲကိုဝိုင်းပြီးတော့ဝင်လာတာကြောင့်ရွာသားတွေဟာရုတ်တရက်ကိုလိုယုံပြီးထွက်ပြေးခဲ့ကြရပါတယ်ဒါကြောင့်အခုပုန်းခိုနေကြတဲ့နေရာမှာသူတို့အတွက်စားရည်တောက်ရည်ခက်ခဲနေပါတယ်ရသစ်ရွာနဲ့အနီးကကျေးရွာတွေကလည်းစစ်ကောင်စီတပ်တွေရုတ်တရက်ဝင်လာမှဆိုးတာကြောင့်စုစုပေါင်း73ရွာလောက်ကရွာသားတွေထွက်ပြေးတင်းရှောက်နေရပြီးဒုက္ခရောက်နေကြတယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
ဆုံးရတာနေရာကမသားပါဘူးပြကျွန်တော်တို့အဲ့ဘက်မှာစောကြားလေးတွေမှာအပုံပုံနေရာမှာကလေးတွေရောလူကြီးတွေရောအကုန်လုံးမသွေးနဲ့မသွားနိုင်ဘူးလူကြီးတွေရောပေါ့တကြီးရွယ်ဦးတွေရောပါတာပေါ့အမရဲ့ကိုဝင်ဆောင်နေရာမှာအကုန်လုံးစောကြားလေးတွေမှာနေရာဒီကဇဝင်းနေရွာတွေလည်းကျွန်တော်တို့ရွာရဲ့ဂျွာမှာအဲ့ဒီလူဝင်နေတယ်ဆိုတော့ကြားအကုန်လုံးအဲ့ဒီလူတွေနှိပ်စက်နေတယ်လို့ကြားတော့အကုန်လုံးစောင့်ကြည့်နေကြတာအဲ့ကျွန်တော်တို့ဒီကရွာတွေလည်းအဲ့ဒီလူပါတယ်
ကမ်ဘလူမျိုးနယ်ကရသစ်ကျေးရွာအပါအဝင်ညောင်မင်းရွာမှအင်းလေကြီးတရတာအင်္ဂါတောက်ကိုင်းယိုကျွမင်းကုန်းမစဲပင်လဲရီတွေထိန်တော်ညင်အင်းညောင်ပေါင်ရင်းစားတဲ့ရွာပေါင်း73ရွာကရွာသားတွေထွက်ပြေးတိမ်းရှောင်နေကြရတာပါစစ်ကောင်စီတပ်တွေထွက်သွားကြပြီဖြစ်ပေမဲ့ရသစ်ရွာသားတွေကတော့အိမ်ကိုမပြန်မနေရဲကြသေးဘူးလို့ပြောပါတယ်စစ်သားတွေပြန်ထွက်သွားတဲ့အချိန်မှာအင်ဂျီ140ကျော်ရှိတဲ့ရသစ်ရွာတွေကအိမ်တွေဖြတ်စည်းခံရတဲ့အခြေအနေကိုလည်းဒေသခံတဦးကအခုလိုပြောပြပါတယ်
တော်ရတော့နေပြီးရွာကပစ္စည်းတွေအကုန်ယူလာကြအိမ်မှာရှိတဲ့ဒီကဲတဲ့သားမဆန်ဆိုင်ကဲဆန်စီဆိုလာကြဒီဆက်အကုန်လုံးကိုသူတို့ကာကြီးကငယ်နဲ့နေရတိတိပဲတဲ့သားအိမ်မျိုးတော့ညီမချိုးပဲနဲ့အိမ်မျိုးညီမချိုးပဲနဲ့ဟိုကနေချိန်ဆောင်ရင်းနဲ့ဖြတ်ထားခဲ့တာကြတိုင်လေးကိုတိုင်ပဲခြံထားခဲ့တာဟိုလိုကြီးနဲ့လုံးမလဲခဲ့ပဲနဲ့ချိန်ဆောင်ရင်းနဲ့လိုက်ချက်ပြီးတိုင်ကိုအိမ်နိုင်ကြီးတိုင်ဒီပဲခြံထားခဲ့အိမ်ကတော့40လောက်
ရသစ်ရွာနဲ့အနေငယ်လှမ်းတဲ့ကျေးရွာတချို့ကရွာသားတချို့ရွာနေအိမ်တွေကိုပြန်နေကြတယ်ဆိုပေမဲ့အများစုကတော့ရွာထဲကိုမပြန်ရဲကြဘဲတောထဲမှာပဲပုန်းခိုနေကြပါတယ် စကိုင်းတိုင်းနယ်ကတချို့မြို့နယ်တွေမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပေမဲ့ကမ်းမလူမြို့နယ်တွေမှာတော့တိုက်ပွဲတွေမရှိပါဘူး။ဒါပေမဲ့အဲ့ဒီကမ်းမလူမြို့နယ်ဘက်ကရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နဲ့လိုက်ပြီးတော့နေမြေရှင်းလင်းနေတာဖြစ်ပါတယ်ရှင်။